တ်တော်ကိုယ်စားလှယ်ဥက္ကောင့်တယ်လင်းမြာရန်ကုန်တိုင်းအတွင်းမှာတင်စီခံရတဲ့လယ်မြေတွေနဲ့ပတ်သက်ပြီးတော့စုံစမ်းတဲ့အခါမှာဘယ်လိုမျိုးအခက်အခဲတွေများကြုံတွေ့ရပါသလဲခင်ဗျာ
လယ်ယာမြေနဲ့အခြားမြေပေါ့စုံစမ်းတဲ့အခါမှာအခက်အခဲတွေလို့တော့ဟိုကြီးကြီးမားမားမရှိဘူးဖြည့်ရှင်းတဲ့ခါကျရင်ဖြည့်ရှင်းတဲ့လူတွေတွေ့ကြုံရမယ့်အခက်အခဲတွေတော့ရှိဒါကဘာလဲဆိုတော့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့ယာယီပိုင်ခွင့်နဲ့ပတ်သက်ပြီးတော့မှမူလလက်ငုံလက်ရှိလက်ငုံပြဿနာတွေကရှိတယ်အရင်တော့ကရောင်းပြီးထွက်သွားတဲ့လူတွေကလည်းပြန်ပြီးတော့အရေးဆိုတာတွေရှိတယ်အဲ့တော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့မှဒါတွေကနည်းနည်းလေးဟိုအခက်အခဲလေးဖြစ်လာနိုင်တယ်သူပိုင်နဲ့ငါပိုင်နဲ့အငင်းပွားမှုတွေပေါ့နော်အဲ့ကျွန်တော်တို့ကလည်းစုံစမ်းတဲ့ခါမှာလည်းဒီမျိုးတွေကသူပိုင်ခဲ့တယ်ဆိုတဲ့အထောက်ထားနော်သူကပိုင်ရေးဆိုင်ခွင့်ရှိတယ်ဆိုတဲ့အထောက်ထားကိုကျွန်တော်ဦးစားပေးပြီးတော့ကြည့်ပါတယ်မပြနိုင်ပေမဲ့ညံ့တဲ့လူနဲ့တတ်မှတ်ပြီးတော့မှကျွန်တော်တို့ကတော့စုံစမ်းစစ်ဆေးပြီးတော့သူ့ရောက်တင်ပေးလိုက်တာပေါ့အစုကကြားတဲ့ခါကျတော့တကယ်ယာယီပိုင်ခွင့်ရှိတဲ့လူကိုထပ်ပြီးတော့စုံစမ်းအောင်မယ်ဒီဖြည့်ရှင်းတဲ့ခါမှာအဲ့ဒီခက်ခဲလေးတွေတွေ့နိုင်တယ်အဓိကကတော့ဗာလဲဆိုတော့ကျွန်တော်ဟာတွေကတနည်းရှိပြီဗျာဟလာကျွန်တော်လည်းအစီအစဉ်တွေတင်လိုက်ပြီအစုကလည်းလုပ်နေပြီအဖြေမပေါ်သေးတဲ့ခါကျတော့ဟိုလူလူရအမလို့အမရဖြစ်ကောင်းဖြစ်နေလိမ့်မယ်အဲ့ဒါလေးပဲခက်ခဲရှိပါတယ
်တက်တက်ကတင်းစည်းထားတဲ့လမ်းမြေပြဿနာတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းတဲ့အခါမှာဘယ်လိုမျိုးဟို challenge တွေပေါ့နော်ရင်ဆိုင်မှုကြုံတွေ့ရပါလား
တက်ကတင်းတဲ့မြေနဲ့ပတ်သက်လို့တတ်မတော်မှာဘုံမှုရုပ်ထိကျွန်တော်တာဝန်ထမ်းဆောင်ခဲ့တယ်တတ်မှတ်မှုကျွန်တော်လုပ်ခဲ့တာဖြစ်ပါတယ်အဲ့တော့ကျွန်တော်တတ်မှတ်မှုလုပ်တဲ့အထိတော့ကျွန်တော်ကတော့ဟလာမြေသိမ်းတဲ့ကိစ္စကျွန်တော်မလုပ်ခဲ့ဘူးဟလာကျွန်တော်ကတက်ခတ်ရေးတတ်မှတ်ဖြစ်တဲ့အတွက်ကျွန်တော်တို့ကစစ်တိုက်တဲ့လူပဲလုပ်ရတာ။အဲ့တော့ဒီမြေသိမ်းတဲ့ကိစ္စတွေကိုစုံစမ်းတဲ့အခါမှာတကယ်တပ်ရဲ့ policy ကလွတ်လွတ်ကင်းကင်းမြေတွေကိုတစ်ဖက်လမ်းကနေပြီးတော့မှတန်းပြည်ရဲ့ကုန်ထုတ်လုပ်မှုတိုးတက်အောင်ဆိုပြီးတော့လွတ်ကင်းတဲ့မြေတွေကိုသိမ်းခိုင်းတာပါ။သို့တော်လည်းအောက်ခြေကတချို့လိုက်နာမှုအားနည်းတဲ့တချို့တချို့သောစစ်တီတွေအရာရှိတွေကပို့ပြီးတော့သိမ်းတာကြောင့်ပိုင်ရှင်ရှိတဲ့မြေတွေဟာလှုပ်နေတဲ့မြေတွေပါသွားတာတွေအဲ့ဒါတွေကပြောစရာဖြစ်ပါတယ်။နော်ကျွန်တော်တွေ့ကြုံရတပ်တွေတိဆောက်ဖို့မြေသိမ်းတာနဲ့ပတ်သက်လို့ပြည်သူလူထုကသိပြီးတော့မှပြောလို့နော်သူတို့ကိုယ်နိုင်ကလည်းပြောတယ်တပ်တွေတိဆောက်ဖို့လူမျိုးရေးတပ်တွေတိဆောက်ဖို့လိုအပ်လို့သိမ်းတယ်ဆိုရင်သူတို့ခံတာတယ်ဒါပေမဲ့ဒီလိုတပ်တွေတိဆောက်ဖို့အကြောင်းပြုပြီးတော့မှအခြေကြီးသိမ်းထားတာကြတော့လေမဖြစ်သင့်ဘူးအကြောင်းမလို့ကျွန်တော်ကပြည်သူလူထုတော်မှလည်းအဆိုပြုထားတယ်တပ်တွေသိမ်းဖို့လိုအပ်တဲ့ပမာဏကိုတပ်မတော်ကတတ်မှတ်ပြီးတော့မှအဲ့ဒီပမာဏတိုင်းတိုင်းသိမ်းဖို့လိုတယ်ဟုတ်လားဒီတက်တိဆောက်တဲ့ခါမှာဒီလောက်သိမ်းတယ်ဟိုတက်တိဆောက်တော့ဟိုလောက်သိမ်းတယ်ဆိုပြီးတော့လိုအပ်တာတွေပူသိမ်းတာတွေကြတော့မြေသိမ်းဥပဒေနဲ့လည်းမညီညွတ်ဘူးမြေသိမ်းဥပဒေဆိုတာလိုတော့ပဲသိမ်းရမယ်ဆိုပြီးတော့ပြဋ္ဌာန်းထားတာ
ပေါ့โอเคခင်ဗျာလေယာဆက်ပြိုးရေးနဲ့ဆယ်မြောင်းဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒီဦးမြင့်လှိုင်ကဂူဒလောမှာပြောထားတာရှိပါတယ်ခင်ဗျာဒီသိမ်းစည်းခံရတဲ့လေယာမြေပြဿနာနေနဲ့ပတ်သက်ပြီးရောဒီတစ်နှစ်အတွင်းမှာအပြီးဖြည့်ရှင်းသွားမယ်လို့ပြောထားတာရှိပါတယ်အဲ့ဒီအပေါ်မှာရောဟိုလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းလေးနေနဲ့ဘယ်လိုများမြင်ပါလဲခင်ဗျာဘယ်လိုများသုံးသပ်ပါတယ်ခင်ဗျာ
သူတို့လည်းဖြည့်ရှင်းမှာပဲကျွန်တော်လည်းတောင်းဆိုနေပြီဖြည့်ရှင်းမှာပါပဲအဲ့ဒီတွင်လည်းပြီးသွားနိုင်ပါတယ်အဲ့တော့ဒီကြားထဲမှာဖြည့်ရှင်းတဲ့အခါမှာမပြည့်လဲတဲ့ဟာတွေကကျွန်တော်တို့ကော်မရှင်ကိုရောက်လာအောင်ပါပဲရောက်လာတဲ့အခါမှာကျွန်တော်တို့ကလည်းဒါတွေကဒီလိုဖြစ်နေဆိုတာပြန်တိုက်တွန်းပြီးတော့မှသူတို့ပြန်ပြီးတော့လုပ်နိုင်အောင်လုပ်တိုက်တွန်းရမှာပေါ့နော်အဲ့တော့ဖြည့်ရှင်းတဲ့အခါမှာတချို့ကလက်ရှိလက်ငုပ်နဲ့မူလလက်ငုပ်ကိုမတဲခွဲတဲ့အခါမှာမကျေနပ်ချက်တည်းမပြည့်လဲတဲ့ဟာတွေကျွန်တော်တို့ကော်မရှင်ကိုတက်လာအောင်လို့ယူဆတယ်နော်အဲ့ဒါအခါမှာလည်းကျွန်တော်တို့ထပ်ရှင်းရအောင်ဆိုတော့နောက်တစ်ဆင့်ထပ်ရှင်းကြောက်ဦးမယ်အနေထားမျိုးလို့ကျွန်တော်မျှော်မှန်းပါတယ
်။သိစိခံရတဲ့လယ်မြေပြဿနာတွေနဲ့ပတ်သက်ပြီးတော့ဟိုဥအောင်သိန်းလေးနေနဲ့ဘာများထပ်မံဖြည့်ဆွက်ပြောကြားချင်ပါလဲ
။ဟာဒီဟာတွေကတော့ကျွန်တော်တို့ရဲ့အသွင်ကူးပြောင်းရေးကာလမှာအလွန်ကိုကြီးမားတဲ့အတားရှိပါပဲ။နော်။နိုင်ငံနဲ့ဝမ်းဖြစ်နေတာ။ဒါတွေကိုနောင်ကာလမှာနော်ကျွန်တော်တို့နောင် next generation တွေမှာဒါမျိုးပြဿနာမကြုံအောင်ဘယ်လိုဆောင်ရမယ်ဆိုတာတရားရေးကြည့်တယ်။နော်။အခုဖြစ်ပေါ်တဲ့ပြဿနာကတော့ကျွန်တော်တို့ကြိုးစားပြီးတော့မှဟလာစိတ်စေနာကောင်းတဲ့အကူချင်းစာစိတ်နဲ့စာနာစိတ်နဲ့ဖြည့်ရှင်းကြရမယ်အဲ့လိုဖြည့်ရှင်းတဲ့အခါမှာတဖြည်းဖြည်းတဖြည်းဖြည်းချင်းပြည်လည်သွားမယ်နော်အဲ့လိုယူဆတာဒါပေမဲ့နောက်နောက် next generation တွေပေါ့အဲ့ဒီလက်ထက်မှာဒီလိုဟာမျိုးတွေထပ်မဖြစ်ဖို့အတွက်ကျွန်တော်တို့နိုင်ငံတော်အစိုးရကနေပြီးတော့မှစနစ်ကြစီမံဆောင်ရွက်သွားဖို့လိုတယ်အစိုးရအဆက်ဆက်ကပေါ့နော်အဲ့ဆိုမြေတွေကိုစနစ်ကြမှတ်ပုံတင်တာတို့ဟုတ်လားဒီမြေလုပ်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့စနစ်ကြကြီးကြပ်တာတို့ထိန်းကျောင်းတာတို့အများကြီးလုပ်ဖို့လိုပြီး